ရွေးကောက်ပွဲကျင်းပဖို့6ရက်သာလိုတော့တဲ့အချိန်မှာမဲဆွယ်စည်းရုံးမှုတွေကိုအကျိတ်အနယ်လှုပ်ဆောင်နေသလိုရွေးကောက်ပွဲဆန့်ကျင်ဆန္ဒပြမှုတွေကလည်းပိုပြီးများလာနေပါဗျ။မွန်ပြည်နယ်ဘက်မှာဆိုရင်လည်းရွေးကောက်ပွဲဆန့်ကျင်ဆန္ဒပြပွဲကိုမနေ့ကကျင်းပခဲ့ပါဗျ။အခုဆန္ဒပြပွဲမှာပညာရေး၊ကျန်းမာရေးဝန်ထမ်းတွေနဲ့ကျောင်းသားကျောင်းသူတွေလည်းပါဝင်လာတယ်လို့ဒေသခံတွေကပြောပါဗျ။ဒေသခံတချို့ကြတော့60ရွေးကောက်ပွဲကအနိုင်ရပါတီကိုရွေးချယ်မဲပေးပြီးသားမှုမဲပေးเสียမလို့တော့ဘူးလို့ပြောဆိုမှုတွေလည်းရှိနေပါတယ်။အခုဆိုရင်အဲ့ဒီဆန္ဒပြတဲ့ဒေသမှာနယ်မြေခံစစ်တပ်တွေကနေလုံခြုံရေးတိုးမြင့်ချထားပြီးကျေးရွာရရကတွေကိုစင့်ခေါ်ထားတယ်လို့လည်းဒေသခံတွေကဆိုပါတယ်။ဒီအခြေအနေတွေကိုစုံစမ်းထားတဲ့ထိုင်းခြေဆိုင်သတင်းတောင်နိုင်ကွင်းအင်ကဆက်ပြီးပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။မွန်ပြည်နယ်ရေးမြို့နယ်လမိုင်းမြို့နယ်ခွဲကကလွတ်တုတ်ရွာမှာရွေးကောက်ပွဲစတင်ရေးဆန္ဒပြပွဲကိုအောက်တိုဘာလ30ရက်နေ့နဲ့ချိန်ပြုလုပ်ခဲ့ရမှာပညာရေးနဲ့ကျန်းမာရေးဝန်ထမ်းတွေပါဝင်ကရင်ပြည်သူတွေရာနဲ့ချီပြီးတက်ရောက်ခဲ့တယ်လို့စန္ဒပြခေါင်းဆောင်စိုးသူရိန်ကအခုလိုပြောပါတယ်
။ကျွန်တော်စန္ဒပြတဲ့နေရာကရင်းမြစ်နယ်၊ဒမိုင်းမြစ်နယ်ကစားလမ်းကြီးမနီးမဝေးတဲ့နေရာမှာကျွန်တော်တို့ဦးမြင်အားကားကိုဆက်ဆံရတယ်။ဟုတ်စိတ်ဒီကောက်ပဲဆက်ကြည့်ဆက်ဆက်သွားဖို့ရဲ့ကျရတာချင်းအစုတွေကပဲဆက်ဆက်ရေးဆွဲထားတဲ့ဟုတ်စိတ်နာဒီကျရတာချင်းဥပဒေကိုဆက်ရင်းတော့မဖြစ်တဲ့အတွက်ဒီရေကောက်ပွဲကိုကျွန်တော်တို့အနေနဲ့လုံးဝလက်မခံဘူ
း။အဲ့ဒီစန္ဒပြပွဲမှာကရင်ကျေးရွာသားတွေအများစုပါဝင်တက်ရောက်တယ်လို့အစိုးရပညာရေးဝန်ထမ်းတွေလည်းတက်ရောက်စန္ဒပြခဲ့ကြပါတယ်။အမည်မဖော်လိုသူပညာရေးဝန်ထမ်းသူကတော့အခုလိုပြောပါတယ်
။ကျွန်တော်တို့ပညာရေးဝန်ထမ်းကရောက်ကောင်းစေလားရောက်စန္ဒပြကြပါတယ်ရှင်။ကျမတို့လည်းများအနေနဲ့လွတ်လပ်မှုတရားမျှတမှုဒီမိုကရေစီရေးလူ့ခွင့်ရေးဘာမှလုပ်မပေးနိုင်ရဲ့ရေးကောင်းဖွဲ့ဖို့ကျမတို့အယုံကြည်မရှိတဲ့အတွက်ဒါရောက်ဆန္ဒပြကြတယ်
။အောက်တိုဘာလ25ရက်နေ့ကပြုလုပ်ခဲ့တဲ့ရွေးကောက်ပွဲစတင်ရေးစန္ဒပြပွဲမှာဝန်ထမ်းတွေကျောင်းသားတွေမပါခဲ့ပေမဲ့လည်းအခုစန္ဒပြပွဲမှာတော့ကျောင်းသားကျောင်းသူတွေလည်းပါဝင်နေခဲ့တယ်လို့လည်းဆိုပါတယ်။ဒီစန္ဒပြပွဲမှာပါဝင်တက်ရောက်ခဲ့တဲ့ကျောင်းသူတူကိုဆက်သွယ်မေးမြန်းခဲ့ရမှာတော့အခုလိုပြောပါတယ်
။ကျမတို့ကျောင်းသားကျောင်းသူများအနေနဲ့ဒီရွေးကောက်ပွဲကိုမိမိအပြည့်သူများအနေနဲ့အတူပါဝင်ကြွက်ဆန္ဒပြရခြင်းဖြစ်ပါတယ်ရှင်။အမင်းသမီးကစစ်သေးကြီးပါရှင်။ကျောင်းလေးတော်ပဲသူတို့နောက်ဆုံးပြီပါရှင်။ဒီလိုကျောင်းသူကအရောက်300နာရောက်ဆန္ဒပြပါတယ်ရှင်။အဲ့ဒါကတော့ဒီလိုရဲ့ဆရာနာစုစနစ်ကိုပြန်ကျေစိတ်နဲ့လာရောက်ဆန္ဒပြပါတယ်။နာဖာရဲ့လဲအောက်တွေကိုအနေကြည့်ခံရလို့ဒီလိုမခံချင်တဲ့စိတ်နဲ့လာပြီးတော့ဆန္ဒပြရပါတယ်ရှင်
။ဖူတောက်ကြလို့ခေါ်တဲ့ရွာသားသူကတော့ဒီရွေးကောက်ပွဲမှာမဲဆန္ဒပေးမှာမဟုတ်ဘူးလို့ပြောပါတယ်
။ကျွန်တော်တို့ကရွေးကောက်ပွဲပေးရလဲမလို့ဘူး။ရွေးသားပြည်သားဖြစ်ပါတယ်။90ခုနှစ်မှာကျွန်တော်တို့ဒီမိုကရေစီရရှိဖို့အတွက်အဲ့ရပါတီကိုထောက်ခံမဲ့ပြည်ပြည်သားဖြစ်တဲ့အတွက်ဒါအတွဲပဲစုလို့လို့ကျွန်တော်တို့ကထောက်ခံမှာမဟုတ်ကြကြောင်းပြောကြည့်တယ်ကျွန်တော်နာမည်ခိုးတော့ကြာလို့ခေါ်ပါတယ်ခင်ဗျာ
အခုဆိုရင်လမိုင်းမြို့နယ်ခွဲကကလွတ်တုတ်ကျေးရွာပတ်ဝန်းကျင်မှာနေမြေခံစစ်တပ်တွေကနေလုံခြုံရေးတုံးမြစ်ချထားခဲ့ပြီးတော့နိုဝင်ဘာလ4ရက်နေ့မှာရေးမြို့နယ်အေးချမ်းသာယာရေးနဲ့ဖွံ့ဖြိုးရေးကောင်စီကနေကျေးရွာလူကြီးအလုံးကိုစင့်ခေါ်ထားတယ်လို့ကျေးရွာရရကအဖွဲ့ဝင်တို့ကပြောပါတယ်စန္ဒပြခေါင်းဆောင်တွေအနေနဲ့စစ်အာဏာပိုင်တွေလက်လှမ်းမမီတဲ့နေရာတွေမှာပဲကန့်ကွက်စန္ဒပြတာဟာစန္ဒပြသူတွေရဲ့လုံခြုံရေးသွဲလို့ပြောဆိုခဲ့ပါတယ်။စန္ဒပြတဲ့နေရာဒီတဟာ KNU ခေါ်ကရင်မျိုးရာစည်းရုံးကနေထိန်းချုပ်ထားတဲ့နယ်မြေတွေဖြစ်တယ်လို့စန္ဒပြပွဲကိုတက်ရောက်ခဲ့တဲ့ဒေသခံသူကနေပြောပါတယ်။ဒီကလွတ်တောက်ကျေးရွာစန္ဒပြပွဲဟာ KNU ဘက်ကနေဦးစီးပြုလုပ်ခဲ့တာမဟုတ်ဘူးလို့တမဟာ6ကစစ်ဘက်ရာရှိသူကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာ25ရက်နေ့တုန်းကလည်းတံပြူစရမြို့နယ်နဲ့ရေးမြို့နယ်အကြားကျောင်းရွာဘက်တွေမှာပရမအကျင်စန္ဒပြပွဲပြုလုပ်ခဲ့တယ်လို့စန္ဒပြခေါင်းဆောင်စောသူရိန်ကပြောပါတယ်။အခုဆိုရင်ရွေးကောက်ပွဲနီးလာတဲ့အမျှကန့်ကွက်စန္ဒပြမှုတွေတိုးပြီးတော့လှုပ်ရှားနေပါတယ်။မြန်မာပြည်တောင်ဘက်ချမ်းကော့တောင်းနဲ့ဗိတ်ဒေသတွေမှာရွေးကောက်ပွဲကိုစတင်တဲ့တီချက်တွေဝတ်ပြီးတော့စန္ဒပြနေတယ်လို့ရှမ်းပြည်နယ်စီဆိုင်ဟူဘုံဘက်မှာလည်းလူငယ်ဖွဲ့တွေဦးစီးပြီးတော့မဲမပေးရင်လည်းရတယ်ဆိုတဲ့လက်ကမ်းစာဆောင်ဖြန့်ဝေမှုတွေလည်းလှုပ်ဆောင်နေပါတယ်။ရန်ကုန်တိုင်းသုံးခွားမြို့နယ်နဲ့ပဲခူးတိုင်းနှစ်သလင်းဘက်မှာလည်းရွေးကောက်ပွဲစတင်တဲ့လက်ကမ်းစာဆောင်ဖြန့်ဝေမှုတွေလှုပ်ဆောင်နေတယ်လို့ပြည်တွင်းနိုင်ငံရေးသမားတွေကပြောပါတယ်ခင်ဗျာ